င်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်နောက်ပိုင်းမှာတော့နောက်တိုင်းတိလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလေးဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုပထမဦးဆုံးတော့ VOE ကအစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်တွေရဲ့အစာတွေကိုအရင်ဖော်ပြပေးကြပါတယ်ရှင်VOA ဝိုင်းတော်သားတွေကျမ်းမာချမ်းသာပါစေလို့ဆုတောင်းလိုက်ပါရနော်လို့စာရေးလာတဲ့သောရရှင်ကတော့နာမည်တော့အထည့်မရေးထားပါဘူးအင်တာနက်ကတဆင့်အီးမေးလ်ပို့လာတာပါကျွန်တော်က VOA ကိုစာရေးတာဒါပထမဦးဆုံးချိန်ပါတဲ့ကျွန်တော်စာလေးရမရဆိုတာလည်းသိကြပါလေတဲ့ဟုတ်ကဲ့နားဆင်နေဆိုရင်တော့စာရလို့ကျမစာပြန်ပေးလိုက်တာကိုသိရမယ်ထင်ပါတယ်ကျွန်တော်ကဖုန်းထဲကနေပြီးတော့ VOA ရဲ့အစီအစဉ်တွေကိုဓာတ်ရိုက်နားထောင်လို့ရလို့အရန်ကိုအဆင်ပြေနေသူပါတဲ့ကျွန်တော်ရဲ့ဖုန်းထဲမှာ Tunnel Radio ကိုထည့်ပြီးတော့ VOA ရဲ့အစီအစဉ်တွေကိုညတိုင်းနားဆင်ပါတယ်ဆိုတော့ရေးလာတာဖြစ်ပါတယ်ရှင်။ဟုတ်ကဲ့ပါ။ Radio ကနေနားထောင်နေဆိုတော့အခုစာပြန်ကြားပေးတာကိုကြားမယ်ထင်ပါတယ်နော်။စာရေးတဲ့အတွက်ကျေးဇူးတင်ပါတယ်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။ကျေးဇူးတင်ပါတယ် VOA ဝိုင်းတော်သားဦးဦးတော်တော်ကိုကိုမမအားလုံးခင်ဗျာတဲ့။ဒီတစ်ယောက်ကစာရေးလာတာမင်းခန့်အောင်ကျော်ဆိုတဲ့သောရရှင်စာရေးလာတာပါ။ရှိလေကျမစွာနဲ့စားတဲ့တပိုးကျိုးပန်းဆောင်ရွက်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ဆိုတော့ရေးလာတာဖြစ်ပါတယ်ဒီသောရရှင်ကပထမပိုင်းမှာတော့ VOE ကနေပြီးတော့အင်တာနက်ကနေအီးမေးလ်ကိုနေ့တိုင်းပို့ပေးနေတဲ့နေ့စဉ်သတင်းလွှာကိုလှမ်းပြီးတော့တောင်းတာဖြစ်ပါတယ် VOE ကနေသူ့ရဲ့အီးမေးလ်သတင်းလွှာတောင်းစာရကြောင်းအကြောင်းပြန်ပေးလိုက်တဲ့အခါမှာအခုလိုမျိုးစာရေးပြီးတော့ထပ်ပြီးတော့ကျေးဇူးတင်ပါတယ်လို့ပြောလာတာဖြစ်ပါတယ်ဟုတ်ကဲ့နားဆင်အပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်စာရေးတဲ့အတွက်လည်းကျေးဇူးပါနော်မြန်မာနိုင်ငံကလူမှုရေးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစားတွေကိုလည်း VOE ကလက်ခံရရှိတာမှာမြန်မာနိုင်ငံကအခြေအနေတချို့ကိုအားမလို့အားမရနဲ့ရေးလာတဲ့သောရရှင်တွေရဲ့အစားတွေလည်းပါဝင်ပါတယ်အဲ့ဒီကအစားတစ်စောင်ကတော့ကိုစိုးဝေရေးတာဖြစ်ပါတယ်ရှင်သောရရှင်တွေ VOA အစီအစဉ်တွေကိုနားဆင်ပြီးတော့အစာရေးလာကြတာတွေရှိသလိုမြန်မာနိုင်ငံကနိုင်ငံရေးအခြေအနေလူမှုရေးအခြေအနေရဲ့ရဲနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်း VOA ကလက်ခံရရှိတာပါအဲ့ဒီကအစာတစ်စောင်ကတော့ပညာရေးနဲ့လူငယ်စုပြောဆောင်မဆန်းဆန်းအငြိမ်းစားပညာရေးဝန်ထမ်းဆိုတဲ့သောရရှင်တယောက်ရေးပို့လာတာပဲဖြစ်ပါတယ်မောင်ရိုးကုံကျိုင်းတုံဆိုပြီးရေးလာတာဖြစ်ပါတယ်။စာကကွန်ပျူတာနဲ့ရိုက်ထားပြီးတမျက်နှာအပြည့်ရှေးတဲ့အတွက်ကြောင့်မလို့အဲ့ဒီစာကိုအဆအဆုံးဖော်ပြပေးဖို့တော့အချိန်အခက်ခဲရှိလို့တချို့တစ်ဝက်ကိုကောက်နှုတ်ပြီးတော့ဖော်ပြပေးကြပါတယ်နော်
။တိုင်းပြည်တစ်ပြည်ကိုဖတ်ဆင်မရအောင်ဖျက်ဆီးခြင်းရင်အဲ့ဒီတိုင်းပြည်ကိုစစ်မဲ့ပြုတ်တက်ခဲ့ဖို့မလိုပါဘူး။အဲ့ဒီတိုင်းပြည်ရဲ့လူငယ်ညွန်ဖူးတွေရဲ့ကာယစွမ်းညာစွမ်းအကျင့်စာရိတ္တစွမ်းတွေကိုအကွက်ချပြီးတော့နှီးမျိုးစုံနဲ့ဖျက်ဆီးလိုက်ရင်အဲ့ဒီတိုင်းပြည်ဟာဖွကြောပြစုခူးဆန်ကျချွတ်ချုံကြပြိုလဲပျက်စီးသွားမှမြေကြီးလက်ခတ်မလွဲပါဘူး။ဒါကြောင့်လူငယ်တွေဟာတိုင်းပြည်တစ်ပြည်မှာအရေးကြီးဆုံးလူစွာရင်းမြစ်တွေလို့ဆိုရမှာပါ။လူငယ်တွေ highly educated, highly skilled, highly creative မဖြစ်ရင်အဲ့ဒီတိုင်းပြည်ဟာနောက်ကျကျန်ရင်မှအသေးချပါပဲ။ဒါကြောင့်ကျွန်တော်နိုင်ငံကဆရာဆရာမတွေရဲ့ခံယူချက် concept တွေမှန်ကန်ခင့်မိဖို့လိုပါတယ်။အခုပုံစံဟောင်း old model တွေနဲ့ပညာရေးခီးကိုရှောက်လန်းနေရင်တော့ဒုံရင်ဒုံရင်ပဲဖြစ်နေမှာပါပဲပညာရေးစနစ်တွေဘယ်လိုပဲချမှတ်ချမှတ်ခီးကတော့ဆရာဆရာမတွေလက်ထက်မှာရှိပါတယ်ဒီနေ့ခေတ်ကျွန်တော်မြင်နေရတဲ့ပညာရေးမြင့်ကွင်းကျယ်ကြီးကိုကျွန်တော်တည်နာလေတယ်လို့ပြောရရင်မိဘတွေကလည်းမရှိမဖြစ်ပညာရေးနဲ့မသုံးမဖြစ်ငွေကြေးချမှာမော်ဂျီပန်းကြီးပြေးလွှားနေရပြီးတောကရီဖီစီကျောင်းသားလူငယ်တွေကလည်းသူတို့လူငယ်တွေရဲ့ချိုးမြိန်နဲ့အားလက်ချင်းတွေကိုစာသင်ချိန်တွေတစ်ချိန်နဲ့တစ်ချိန်ကြားပြေလွှာမြုပ်နိုင်ရင်ရိုဘော့ဆက်ရုပ်တွေဖြစ်မှန်းမသိဖြစ်နေကြတာပါပဲ
ဒါကတော့အငင်းစားပညာရေးဝန်ထမ်းတဦးဖြစ်တဲ့ကျိုင်းတုံကမောင်ရိုးကုံဆိုတဲ့သောရရှင်သူရဲ့မြန်မာနိုင်ငံကပညာရေးနဲ့ပတ်သက်ပြီးတော့အမြင်ကိုထုတ်ဖော်ရေးသားလာတာဖြစ်ပါလိမ့်ရှင်အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုမဖော်ပြပေးခင်မှာအနောက်တိုင်းဒီလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးကြပါတယ်နော်အစောရောမလေးရီဟာနာတည်ဆွထားတဲ့ Only Girl ဆိုတဲ့တခြင်းလေးကိုနားဆင်ကြည့်ပါအောင်
Swallow
ဆိုထားတဲ့ Only Girl ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ။တော်တော်ရှင်နေချင်းချင်းပြပလာတဲ့မေတ္တာတိလက်ဆောင်ဖြစ်နေတော့မြမတခြင်းလေးတစ်ပုတ်နောက်ပိုင်းမှာနားဆင်ကြရမှာဖြစ်ပါတယ်နော်။အခုတော့ရင်ဖွင့်လာတဲ့တော်တော်ရှင်နေရဲ့စာရီကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။မြမနိုင်ငံမှာရှောက်ဖွေစားတော့ရတာခက်ခဲလွန်းပါတယ်လို့ရေးလာတဲ့တော်တော်ရှင်တချို့ရဲ့စာရီပြောပြပေးသွားခြင်းပါတယ်။ပထမဦးဆုံးနေပြည်တော်ကနေရေးလာတဲ့တော်ရရှင်ရဲ့စာကိုပြောပြပေးပါမယ်
။နေပြည်တော်မှာနေထိုင်နေတဲ့အောက်ခြေဝင်တဲ့အများစုဟာစားဝတ်နေရေးမပြည့်လဲလို့တမန်အာဇီဝကြကြနေပူမရှောင်မိုးရွာမရှောင်ပင်ပင်ပန်းပန်းစည်စည်ရဲရဲဈေးရောက်ပြီးစားဝတ်နေရေးကိုဖြည့်ရှင်းနေပေမဲ့ဒီလိုဝင်တဲ့အများစုတွေဈေးရောက်နေတာကိုစီပင်ဆိုတဲ့နေပြည်တော်စီပင်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီကလိုက်ပိတ်ပြီးဈေးမရောက်ရဘူးဆိုတဲ့အချက်ကအကျင့်ကောင်းတဲ့ဝန်ထမ်းတွေဝန်ထမ်းမိသားစုတွေအကျင့်ပြည့်အောင်ပို့နေတာလား။စင်းရဲသားပပျောက်ရေးဆိုတဲ့အတိုင်းစင်းရဲစွာလမ်းဘေးမှာဈေးရောက်နေတဲ့ဈေးတွေကိုပျောက်ကွယ်အောင်လုပ်နေပါတယ်။မချမ်းသာလို့လမ်းဘေးမှာဈေးရောက်နေတာစင်းရဲလို့လမ်းဘေးမှာဈေးရောက်နေတာစားဖို့မရှိလို့လမ်းဘေးမှာဈေးရောက်တာဘာပစ္စည်းလို့လိုက်လံပိတ်ပင်နေရတာပါလဲ။စင်းရဲသားတွေကောင်းမွန်စွာစားတော့လို့မရရင်ဘာလို့စားမလဲ။မြန်မာနိုင်ငံရဲ့စင်းရဲသားပပျောက်ရေးဆိုတာဒီလိုမျိုးလား။
ဒါကတော့နေပြည်တော်မှာရောက်နေတဲ့အဆိုးရွားဝင်တဲ့နေဒုက္ခရောက်နေရလို့ပါဆိုပြီးရေးလာတဲ့သွားရရှင်စာပါ။နောက်ထပ်ဆက်ပြီးတော့လာရှိုကဝန်ထမ်းအပြောင်းလဲကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတစ်စောင်ကိုလည်းပြောပြပေးချင်ပါသေးတယ်။မြန်မာနိုင်ငံမှာဝန်ထမ်းအလုံးလက်ပေးလက်ယူကင်းရှင်းအောင်ဆောင်ရွက်နေချိန်မှာမြန်မာနိုင်ငံရှမ်းပြည်နယ်ရဲတပ်ဖွဲ့ကတော့အပြောင်းအရွှေ့တွေကိုစိတ်ကြိုက်ဆောင်ရွက်နေတာပါဆိုပြီးတော့ရေးလာပါသေးတယ်
။လာရှိုမြို့မှာဝန်ထမ်းအပြောင်းလဲလုပ်တဲ့အခါမှာအနေအကျဆုံးသူတွေကိုပြောင်းရမယ်လို့ညွှန်ကြားထားပြီးတော့လက်တင်ရအောင်ဘေးဖဲမသိတဲ့သူတွေကြတော့အနေအကျဆုံးလားခလေးငယ်နဲ့လားတင်တဲ့ချောင်းကလားတရင်ပြောင်းလာတဲ့သူလားတိချာမစီစစ်ပဲနဲ့လက်ပေးလိုက်ယူလို့ပြီးတော့စေတဲကြဆောင်ရနေပါလေစေးတယောက်ဆိုလို့ရှိရင်ဝေးရလာပြီးတော့ဘဲမှာတာဝန်ကြမယ်မသိပဲလာရှိုးမှာတောင်းတင်းနေပြီးခလေးကလည်းဆေးုံတက်နေရတော့သူ့ကိုကြည့်ရတာစိတ်မသက်သာစရာပါပဲရဲတပ်ဖွဲ့မှာမိသားစုတွေတကယ်တပြားဖြစ်နေတာတပ်ဖွဲ့ဝင်ယောက်ျားကတနေ့ရစရေးဝင်တဲ့မိမကတနေ့ရခလေးတွေကတနေ့ရဒုက္ခသိရောက်ပါလေဆမ်းမြင်တဲ့ဝင်ကြီးအနေနဲ့မျှတာတဲ့အပြောင်းအရွှေ့မျိုးတွေဆောင်ရွက်ပေးသေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတော်ရရှင်ရေးထားလို့ကျွန်မစဉ်းစားမိတာကနိုင်ငံတကာမှာလည်းယာရုနဲ့ပြောင်းရွှေ့ရတာတွေရှိပါတယ်ရှင်အဲ့လိုမျိုးယာရုနဲ့ပြောင်းရွှေ့တဲ့အခါမှာဒီအစိုးရကနေပြီးအစအစအရာရာတာဝန်ယူပြီးတော့အစီအစဉ်ပေးတာဖြစ်ပါတယ်ဒေတာတစ်ခုမှအခြေကျပြီးတော့မှနောက်ဒေတာတစ်ခုကိုပြောင်းရတဲ့အခါမှာဒုက္ခများတဲ့အကြောင်းကိုဝန်ထမ်းတူစာရေးပြီးတော့အသိပေးလာတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံရှမ်းပြည်နယ်ရဲတပ်ဖွဲ့မှအပြောင်းအရွှေ့တွေကိုလုံဆောင်နေလို့ဒုက္ခတွေ့ရပါတယ်လို့သောရရှင်တယောက်ကရေးလာတဲ့အချိန်မှာနောက်ထပ်ဒီရဲတပ်ဖွဲ့နဲ့ပတ်သက်ပြီးတော့ပဲရေးလာတဲ့သောရရှင်တယောက်ကတော့
ရဲတပ်ဖွဲ့ကအခြားအဆင့်တွေဟာဆိုရင်ယာဒူတိုစံမီဘွဲကိုရဲတက်ကြက်ကြီးအဆင့်တီပဲဖြေဆိုခွင့်ရှိပါတယ်ရဲတက်ကြက်ကြီးကြော်ပြီးတခါမှဖြေဆိုခွင့်မရှိပါဘူးအရာရှိဖြစ်ဖို့အတွက်အသက်30အောက်ဆိုပြီးတော့သတ်မှတ်ထားပါတယ်အသက်30နောက်ပိုင်းဘွဲရအခြားအဆင့်တွေဟာဆိုရင်ရဲတက်ကြက်ကြီးအဆင့်နဲ့ပဲပင်စင်ယူရတဲ့အထိလောက်ရပါတယ်ရဲတပ်ဖွဲ့ကထွက်ဖို့အတွက်ဆိုရင်လည်းအရန်ကိုခက်ခဲပါတယ
်ရဲတပ်ဖွဲ့အတွင်းမှာအလုပ်ရာထူးတိုးတက်အောင်လို့အခွင့်အလမ်းပိတ်နေပါတယ်ဆိုပြီးတော့ဒါသောရရှင်တယောက်ရေးလာတဲ့စာကိုပြောပြလိုက်တာပါခင်ဗျာယဉ်ဝင်တဲ့တွင်လာစားနဲ့ပတ်သက်ပြီးတော့ဒုက္ခရောက်နေပါတယ်ဆိုပြီးရေးလာတဲ့သောရရှင်ရဲ့စာကိုပြောပြပေးသွားချင်ပါတယ်
ကျွန်တော်တို့ချင်းပြည်နယ်မှာပြည်နယ်ညွှန်ကြားမှုက2012ခုနှစ်10တန်းအောင်ချက်မြင်မာဖို့ဆိုပြီးတော့10တန်းရှိတဲ့အကြောင်းတိုင်းမှာညအစာဖတ်ဝိုင်းတွေကိုညတိုင်း6နာရီကနေ10နာရီအထိလောက်ရမယ်လို့အမိန့်ထုတ်ထားပါတယ်။ချင်းပြည်နယ်အောင်ချက်25ရာခိုင်နှုန်းရရှိအောင်ပြုလုပ်ဖို့ချင်းပြည်နယ်ဝန်ကြီးချုပ်ကနိုင်ငံတော်သမ္မတကိုကတိပေးထားပြီးပြည်နယ်ပညာရေးမှုကလည်းဝန်ကြီးချုပ်ကိုကတိပေးထားတာလို့ပြောပါတယ်။ပြည်နယ်ပညာရေးမှုဟာမြို့နယ်တိုင်းကိုသွားပြီးတော့ဆရာဆရာမတွေနဲ့အကြောင်းကြီးတွေကိုဆဲစုဟင်းရောက်တာတွေနှိမ့်ချပြောဆိုတာတွေကိုလည်းပြုလုပ်ခဲ့ပါတယ်။ချင်းနယ်ဟာလစာနှစ်ဆရလို့အလုပ်ကိုလစာနဲ့တန်အောင်လုပ်ရမယ်လို့လည်းပြောပါတယ်။တကယ်တော့လစာနှစ်ဆဆိုတာနေတိုင်းကြောင်းတက်နေတဲ့ဆရာဆရာမတွေဖို့စားဖို့လောက်ပဲလုံလောက်တာပါ။အခုတော့နိုင်ငံတော်ကစည်ရင်းလုံးလို့ပေးတဲ့လစာကိုအကြောင်းပြုပြီးကြောက်တုံးကိုရင်ညှိခိုင်းနေတာနဲ့တူနေပါတယ်။ကျွန်တော်တို့ချင်းပြည်နယ်ဟာမြန်မာနိုင်ငံမှာအစင်းရဲဆုံးဖြစ်လို့ကျောင်းသားကျောင်းသူတွေကချို့ချို့တက်တက်နဲ့ပညာသင်ယူနေကြရပါတယ်။ဒီချိန်မှာအစိုးရရဲ့အတန်းတင်ပေးတဲ့စနေကြောင်းစာမတက်ဖဲ10တန်းရောက်လာသူအခြေအတွက်က69ရာခိုင်နှုန်းရှိပါတယ်။ဒါကိုတခြားပြည်နယ်နဲ့တိုင်းတွေလိုအောင်ချက်မကောင်းတာဆရာဆရာမတွေရဲ့တောင်းမကြေလို့ဆိုပြီးတော့အခုလိုခိုင်းနေတဲ့အတွက်ကြောင့်ကျောင်းဆရာဆရာမတွေမှာမခံမရနိုင်အောင်ဖြစ်နေကြရပါတယ်
။ဒ ကချင်းပြည်နယ်ကတော်ရရှင်တူကចောင်းတက်တဲ့ចောင်းသားចောင်းသူတွေရောဒီပညာကိုဖြန့်ဝေပေးနေတဲ့ဆရာဆရာမတွေပါစီးပွားရေးကြက်တဲမှုနဲ့ကြုံနေရပြီးတော့အရန်ဆင်းရဲနေလို့ချင်းပြည်နယ်ပညာရေးအဆင့်တန်းမမြင့်မားနိုင်ဖြစ်နေရပါတယ်ဆိုပြီးတော့ချင်းပြည်နယ်ကပညာရေးဝန်ထမ်းတူရင်းဖွင့်လာတာဖြစ်ပါတယ်မကွေးတိုင်းအောင်လံမြို့တောင်မွေကျေးရွာမှာတော့ကိုအားကိုကိုမူလာရန်ចောင်းကိုအစိုးရအတိမတ်ပြုចောင်းဖြစ်နေတွုံးမြင်ပေးပါဆိုပြီးတော့အဲ့ဒီရွာကနေတော်ရရှင်စာရေးလာပါတယ်
ကျွန်တော်တို့ရွာမှာကလေးတွေပညာတတ်ဖို့ကျွန်တော်တို့က2003ခုနှစ်မှာဒီကျောင်းကလေးစလုပ်ဖြစ်တာပါအခုဆိုကျောင်းသားက28ယောက်ရှိပါတယ်အစိုးရကအတိအမှတ်မပြုတော့ကျောင်းဆရာမရပါဘူးရွာကပဲငားတင်ရပါတယ်ဆရာတစ်ယောက်ငားတာတစ်လ4000ပေးရပါတယ်ကျောင်းသားတစ်ယောက်ကိုတစ်လ1500ပဲရပါတယ်1500ရတယ်ဆိုပေမဲ့ရွာကဆင်းရဲတော့ကလေးတွေကလတိုင်းမပေးနိုင်ဘူးအဲ့တော့ကျောင်းထွက်ကုန်ကြပါတယ်အစိုးရအတိအမှတ်ပြုမယ်ဆိုရင်ကျွန်တော်တို့ကစာအုပ်တွေလည်းလကားရမယ်။ကျောင်းဆရာတွေလည်းမငားရတော့ကျွန်တော်တို့အတွက်ပိုအဆင်ပြေတာပေါ့ဗျာ။ကျောင်းကြဖို့အတွက်ပညာရေးမှုယုံမှာသွားတင်ပြတော့လေ။ပညာရေးမှုယုံကပတ်စံအကူခံနိုင်ရင်တော့ရမယ်ပြောပါရယ်။ကျွန်တော်တို့ကပတ်စံမရှိပါဘူး။ဆရာမလေးကိုတောင်ကျောင်းလာကအကျွေးကျန်တာ9000ခွဲပေးရအောင်ပါပါ
။မကွေးတိုင်းအောင်လံမြို့နယ်တောင်ပွေကျေးရွာမှာကျေးရွာသူကျေးရွာသားတွေကိုပါကိုကိုအားကိုကိုပြီးတော့မူလရန်ကြောင့်လေးထီထောင်ထားတာမှာအခုသူတို့စီးပွားရေးကြက်တဲမှုနဲ့လုံးဝမတက်နိုင်တော့လို့အစိုးရကနေပြီးတော့ဒီကြောင်လေးကိုအစိုးရအသိမှတ်ပြုကြောင်ဖြစ်နေတိုးမြင့်ပေးပါဆိုပြီးတော့ကြေးရွာသားတို့ကအစာရေးပြီးတော့ပန်ကြားလာတာဖြစ်ပါလိမ့်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီနေ့ဒီမှာပဲရက်ပြရစင်နော်။နောက်ပိုင်းမှာသောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်တောင်းထားတဲ့အစာတွေကိုလည်းဖတ်ပြပေးသွားခြင်းမတည်ရှင်။မြမသချင်းလေးတစ်ပုဒ်လည်းမဖြစ်မနေနားဆင်ကြရအောင်ပါမှာ။VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOA ကနေမြတ်တာတိလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်အခုတော့တေးတောင်းလာတဲ့သောရရှင်နဲ့ကိုအလှည့်ပေးခြင်းပါတယ်မင်္ဂလာပါနေကောင်းပါစေလို့ဆုတောင်းပါတယ်ဆိုတဲ့သောရရှင်က VOA အစီအစဉ်တွေကိုအမြဲတမ်းနားထောင်အားပေးနေသူပါတဲ့သူကတချင်းတစ်ပုတ်တောင်းထားတာပါပြင်းဦးလွေမျိုးကအောင်မင်းမော်ကမိုးကောင်စားမော်ကကိုနော်အောင်အင်းရဲကျုံကနန့်ဂေးတိန်တို့အတွက်အမှတ်တရအောင်မြစ်တာတိလက်ဆောင်ပါပါရယ်ဝတ်တိုးမကြေးရွာကဖေဖေဦးလာတောင်နဲ့မိမိဒေါ်တန်းခင်ညီကိုမောင်နှမတွေနားဆင်ဖို့အတွက် VOE ကနေမြစ်တာတိလက်ဆောင်တစ်ပုတ်ပါပါရယ်တဲ့ခိတရွှေဘူရောက်နေတဲ့တာလီမိုးစော်ထွန်းမြစ်တာတိလက်ဆောင်ပေးပို့တာဖြစ်ပါတယ
်ကောင်မလေးတယောက်အတွက်တချင်းလေးတစ်ပုတ်လောက်တောင်းကျင်ပါတယ်ဗျကျေကျွေးညတိုင်းဆူတောင်းမယ်ဆိုတဲ့သချင်းလေးကိုကောင်မလေးနားဆင်ပြီးပျော်ရွှင်ပါစေလို့
တော်ရရှင်ကိုရဲဝဲနိုင်ကကျေကျွေးညတိုင်းဆူတောင်းမယ်ဆိုတဲ့သချင်းလေးကိုတောင်းတယ်ဆိုတော့ဟိုးအရင်ကမူရင်းအဆိုတော့ကိုလွှမ်းမိုးနဲ့တော်တော်လေးကိုစင်နဲ့အဆိုတော့နန္ဒာအေယာတီဆိုထားတဲ့သချင်းလေးကိုထုတ်လွှင့်ပေးကြပါလိမ့်ရှင်နန္ဒာအေယာတီဆိုတဲ့ကျေကျွေးညတိုင်းဆူတောင်းမယ်ဆိုတဲ့သချင်းလေးကိုတေးတောင်းတဲ့တော်ရရှင်တွေရောတစ်ချစ် VOE တော်ရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်နားဆင်ကြပါအောင်ရှင်
念丹岗离别阴阳苗绿诺的拉阳干夜的地道安南达的大衣不让忘记阿勇飘散对远远来下你结尾当吧
ဆူထားတဲ့ကြဲကြွေညတိုင်းဆူတောင်းမယ်ဆိုတဲ့သချင်းနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းပွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ဆွေမိခင်ရဲ့တာယာချင်းနဲ့ရှင်ကုန်းစီချင်းရဲ့ချုံလွန်တဲ့ကမ္မတ